အီရန်မှာအမေရိကန်တပ်ဖွဲ့တွေစခန်းချတဲ့လေထဲခြေဆက်စခန်းတစ်ခုကိုအီရန်ကဒုံးကျည်နဲ့တိုက်ခတ်တိုက်ခိုက်တာခံရပြီးတဲ့နောက်တပ်ဖွဲ့ဝင်၁၂ဦးဟာဦးခေါင်းထိခိုက်တဲ့ရောဂါလက္ခဏာတွေနဲ့ဆေးကုသမှုခံယူခဲ့ရတယ်လို့အမေရိကန်စစ်ဘက်ကပြောပါတယ်။အီရန်တော်လှန်ရေးပြည်ဆောင်တပ်ဖွဲ့ကကုတ်စ်အထူးတပ်ဖွဲ့တမူဗိုလ်ချုပ်ကဆမ်ဆိုလီမနီကိုအမေရိကန်ကဒရုန်းယာဉ်ကနေဒုံးကျည်တွေနဲ့ပစ်ပြီးလုကြံလိုက်တဲ့ပေါ်လက်တုံပြန်တဲ့အနေနဲ့အီရန်ကဒုံးကျည်တွေနဲ့ပြန်ပစ်တာပါ။ LR ဆက်လေထဲခြေဆက်စခန်းကိုဇန်နဝါရီလ၈ရက်နေ့မှာအီရန်တိုက်ခိုက်တာကနေအမေရိကန်တပ်ဖွဲ့ဝင်တယောက်မှကြာဆုံးတာမရှိပေမဲ့ပောက်ကွဲမှုကြောင့်တပ်ဖွဲ့ဝင်အများအပြားဦးခေါင်းထိခိုက်တဲ့ရောဂါလက္ခဏာတွေနဲ့ကုသမှုခံယူခဲ့ရပြီးဆက်ပြီးစမ်းသပ်စစ်ဆေးမှုခံယူနေပါတယ်လို့အလဲပိုင်းဒေသအမေရိကန်ကုကဲမှုစစ်ဌာနချုပ်ပြောခွင့်ရဒူးဖြစ်သူဗိုလ်ကြီးဘီလ်အာဗန်ကပြောပါတယ်တပ်ဖွဲ့ဝင်ရှီဦးဟာဂျာမနီနိုင်ငံကလန်စတူဒေသဆိုင်ရာဆေးရုံမှာနောက်ထပ်စမ်းသပ်စစ်ဆေးမှုတွေခံယူနေပြီးတော့၃ယောက်ကိုတော့ကူဝေးနိုင်ငံကအာရီဗဂျန်စခန်းကိုပို့လိုက်ပါတယ်တော်ဝန်ထမ်းဆောင်မှုကျမ်းမာပြီလို့ယူဆရင်အဲ့ဒီတပ်ဖွဲ့ဝင်တွေကိုယူရက်ကိုပြန်ပို့ဖို့ခံမှန်းထားတယ်လို့ပြောခွင့်ရဗိုလ်ကြီးအာဘန်ကပြောပါတယ်။အီရန်ကတိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်တယောက်မှဒဏ်ရာမရဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပါတယ်။